အမတာဝန်ယူစောင့်ရှောက်ပေးနေတယ်ပေါ့လေဒီဟာမှာလူနာတွေဘလောက်လောက်ရှိနေလဲအမ
အခုအမတို့စီမှာက2နေရာရှိတယ်ရှေ့တကုံတနေရာရယ်တောင်တကုံတစ်ခုပေါ့နော်တောင်တကုံမှာတော့အဓိကလူကြီးတွေပေါ့လူကြီးနဲ့ကလေးနဲ့အားလုံးပေါင်း50ကျော်လောက်ရှိတယ်လောလောဆယ်ဒီရှေ့တကုံမှာတော့ကလေးက48ယောက်ရယ်လူကြီးက80ကျော်လောက်ရှိတယ်အထက်ကတော့ကျမတို့အရင်တုန်းကတော့ကျမတို့စီကိုအများဆုံးလာတာတော့မြမပြည်အလဲပိုင်းများတယ်ဟိုမန္တလေးတို့မကွေးတို့အစရှိတဲ့ပြင်ပေါ့နော်ခုနောက်ပိုင်းတော့မြမပြည်လဲပိုင်းမှာတော့စီးတွေရတယ်ကျမကြီးတော်တော်လေးချိုးတက်လာလို့စေကူသားတဲ့သူတွေပေါ့အဲ့လိုဒေတာလူတွေလာတယ်နောက်တစ်ခုက AR တိုင်းဘက်ကလူတွေတော်တော်များများရောက်ပါတယ်ဟိုလူနာတော်တော်များများကတော့စေးရလာတယ်စေးဝါးကူတောင်းမှုပိုင်းမှာ AR ဒီစေးဝါးကအရေးကြီးတောင်းရမှာဖြစ်တဲ့အတွက်လူနာတွေတော်တော်များများတော့ပို့ပို့ပြီးတော့တစ်နေ့တစ်နေ့ပို့ပြီးတော့စေးရလာမျိုးရှိပါတယ်ပေါ့နော်လက်တလုံးကတော့လုံးဝကျက်သွားတာမျိုးမဟုတ်ပေမဲ့စေးပို့ရလာတဲ့အနေအထားမှာတော့ရှိပါတယ်
ဒီအဲ့ဒီဂေဟာမှာရှိနေတဲ့လူနာတွေကပြန်ပြီးကူညီပေးနေရတာတွေရှိတယ်ဆိုတော့သူတို့တွေကဘလို့ပြန်ပြီးတော့ကူညီပေးနေရတာမျိုးလဲရှင
်ဒီကတော့ကျမကြီးကောင်းတော်တဲ့သူတွေကတော့တချို့ဆိုလို့ရှင်သူတို့မိသားစုတွေကလက်မခံတော့ရှိတယ်အချို့ကြောင့်လည်းမတို့စီရောက်လာတဲ့လူနာတော်တော်များများကဟိုတကယ့်ကိုတော်တော်လေးစီးပွားရေးအင်အားချိုးတဲ့တာရှိတယ်အချို့ဆိုနေစရာမရှိတဲ့လူတွေကြောင့်ပါတာပေါ့နော်ဒါတော့အဲ့လိုလူတွေကြတော့တွားပဲနဲ့ဒီမှာဆက်နေတာရှိတယ်သူစိတ်ဝင်စားတဲ့ကန္တာလေးတွေပေါ့နော်ဥပမာအချင်းတိတ်ကူတာဝါသနာပါတာလားစိုက်ပျိုးရေးမှာဝါသနာပါတာလားလူနာပြည့်စုံတာဝါသနာပါတာလားလူနာကိုရှောက်ပြီးတော့စီကန်းပို့တာအဲ့လိုကန္တာတိတိမှုမှာကျွန်တော်ကသူတို့ကိုတွဲခေါ်ပြီးတင်ပြပြီးတော့လုပ်တဲ့အခါကျတော့ဒီမှာရှိနေတဲ့သူတွေအကုန်လုံးကသူတို့ပတ်နိုင်တဲ့ဘက်ကနေဝိုင်းဝန်းပြီးစီစဉ်တာရှိတယ်
HIV ကူးစက်ခံထားတဲ့သူတွေအပေါ်ဒီပတ်ဝန်းကျင်ရဲ့ဆက်ဆံမှုအမြင်တွေရောဘယ်လိုရှိတာမျိုးတွေတွေ့ရလဲအမ
တော်တော်များများတော့အရင်ထက်စာရင်တော့နည်းနည်းလေးပွန်လင်းလာတာတော့ရှိတယ်ဒါပေမဲ့လုံးဝကြီးပွန်လင်းသွားပြီးတော့ဒီယောဂဝေဒနာခံစားနေရလူတွေထွေထွေဆက်ဆံတဲ့ပုံစံမျိုးတော့မရှိသေးဘူးပေါ့နော်အားလုံးကတော့နားလည်တဲ့သူသိတဲ့သူတွေကတော့တကယ်ကိုလက်ခံတယ်ဒါပေမဲ့အခုကျွန်တော်အခုနောက်ပိုင်းပါတွေ့လာလဲဆိုတော့အဓိကအဖြစ်မိဘမဲ့ကလေးတွေတော်တော်များများတွေ့လာတဲ့နေရာမှာမိဘတေဆုံးကွယ်လွန်သွားတယ်ကျန်ခဲ့တဲ့ဖေမျိုးတွေမိသားစုတွေတော်တော်များများကလိုအပ်ချက်ချက်ဒီကလေးကိုဆက်ပြီးတော့မွေးရမှာထင်းထင်းရမှာအရင်ဆိုရင်ကဆိုရင်လို့လာပို့တာရေးတွေ့ရတယ်ပေါ့နော်ဒါကိုချင်းချင်းအဖြစ်အရင်ထက်စာရင်တော့လက်ခံလာတယ်ဆိုပေမဲ့အားလုံးကဒီယောဂကိုယောဂအတိုင်းလက်ခံဖို့ဆိုတော့မြန်မာပြည်နေထားမှာနည်းနည်းတော့ခက်နေသေးတဲ့အနေအထားရှိပ
ါတယ်ဒီ HIV and AIDS နဲ့ပတ်သက်တဲ့ဒီဝေဒနာရှင်တွေအပေါ်မှာရောဈေးရုံဈေးကန်းတွေရဲ့အလေးပေးမှုယူဆမှုတွေရောဘယ်လိုတွေတွေ့ရလဲရှင
်အများအားဖြင့် ART ဈေးပေါ့နော်သူတို့ရဲ့ဆက်လက်ပြီးရည်တည်ဖို့တက္ကသိုလ်အရေးကြီးဆုံးကဒီဈေးဝါပေါ့ကျန်းမာရေးနေရာမျိုးမှာတော့ဒီ ART ဈေးကတော့တော်တော်လေးလုံလောက်လောက်ရနေရရှိတယ်ရောက်လာပြီဆိုတော့လည်းဈေးတောင်းရဖို့တော့တည်ချနေရတယ်ပေါ့နော်ဈေးကတော့အရင်ကတော့မခက်တော့ဘူးပေါ့ဒီယောဂဝေဒနာရှိတဲ့ဆိုလို့ရှင်တော့နည်းနည်းချားလို့ရနေနည်းနည်းခွဲထားတာမျိုးတွေတော့ရှိတာပေါ့နော်ရောနှော်ပြီးမထားတာမျိုးတွေတော့ရှိတယ်နောက်အချို့ဈေးရုံတွေမှာဆိုလို့ရှင်ဒီယောဂဟာရှိတယ်ဆိုတော့ကလေးတွေဈေးရုံသွားတယ်လို့ရှင်တည်ချနေပတ်သက်လေးခါခါရပြီးအခုလက်တော်လုံးရှိနေသေးတယ်တော်တော်လေးတော့ကျွန်တော်ပြန်ပြီးတော့ပြင်ယူအောင်မယ်လို့မြင်နေပါအဓိကအားဖြင့်အဲ့လိုခွဲထားခြင်းအဖြစ်တော်တော်များများသူတို့ရဲ့ရှင်ထဲမှာခံစားရတယ်သူတို့ခွဲခြားထားတဲ့ဟာကိုပေါ့နော်အချို့ကလားကြည့်တယ်ဘာကြောင့်ခွဲထားလဲဘယ်လိုကြောင့်လဲဆိုပြီးတော့သူစမ်းတဲ့အခြေအနေကြီးကြံအောင်လည်းသူတို့ခံရတာရှိတာပေါ့နော်
အဲ့တော့ဒီ HIV AIDS ဝေဒနာရှင်တွေအတွက်ပေါ့နော်အရေးပေါ်ဖြေရှင်းရမယ့်ပြဿနာတွေဆိုရင်ဘာတွေဖြစ်မလဲအမ
အရေးပေါ်တော့အခုလက်တော်ဆေးဝါးရနေတယ်ဆိုတဲ့အခါကျတော့ကျွန်တော်ယောဂဝေဒနာခံစားနေရတဲ့သူတွေအားလုံးကဒီဆေးကိုရနိုင်တယ်ဆေးတောက်နေတဲ့အချိန်မှာနှစ်ပေါင်းများစွာနေနိုင်တယ်နောက်ကာမလူတွေလိုလုံးနိုင်တယ်အဲ့လိုလေကျန်တဲ့ပြည်သူလူထုအားလုံးကလည်းဒီယောဂဝေဒနာရှိနေတဲ့သူတွေကိုလက်တွဲပြီးတော့ကာမလူတွေလိုပေါ့နော်ဆက်ဆံနိုင်တယ်သူတို့တတ်နိုင်တဲ့ဘက်ကဒီပြီးတော့ဝိုင်းဝန်းကူညီဆောင်ရှောက်ကြမယ်ဆိုလို့ရှင်ဒီယောဂလည်းဟိုတဖြည်းဖြည်းရောင်းနေတော့မှာပေါ့အဲ့လိုမှမဟုတ်ပဲနဲ့ဟိုကျွန်တော်အရင်လိုပဲခွဲကြမယ်ဆက်ဆံမယ်ဟိုဒီလိုပဲဆုံးဖြတ်ထားမယ်ဆိုလို့ရှင်တော့ဒီယောဂထိန်းချုပ်လို့ရမှာမဟုတ်ဘူးပေါ့နော်အခုလက်တလုံးကတော့ကျွန်တော်တို့ဒူတာတော့ယောဂဝေဒနာခံစားနေရတဲ့သူတော်တော်များများဖေးဝါရရှိပြီးဖြစ်တဲ့အတွက်ခွဲကြမှုတွေနောက်ပြီးတော့ဟိုမြစ်တာတရားထားနိုင်မယ်ဆိုရင်တော့ပိုပြီးကောင်းမယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ပါမဖြူသိင်ခုလိုဖြစ်ပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှာဟုတ်ကဲ့